ထိုင်းမြန်မာနယ်စပ်ထပ်ဖီနယ်မဲဆောက်မြို့မှာတော့အထောက်ထားမဲ့တဲ့မြန်မာတွေဒီကနေ့အောက်တိုဘာလ26ရက်နေ့ကနေစပြီးတော့ကိုဗစ် -19 ကာကွယ်ဆေးစတင်ထိုးနှံခွင့်ရပြီဖြစ်ပါတယ်။နေ့စဉ်လူနေရာကနေပြီးတော့လူ300အထိထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့မြို့နယ်အုပ်ချုပ်ရေးမှူးရုံးတွေမှာကိုဗစ် -19 ကာကွယ်ဆေးထိုးပေးနေတဲ့အစီအစဉ်အကြောင်းထိုင်းခြေဆိုင် VOA သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲဆောက်မြို့ကမြို့ပိုင်ရုံးလို့တည်ကြတဲ့မြို့နယ်အုပ်ချုပ်ရေးမှူးရုံးမှာပြီးခဲ့တဲ့တစ်ပတ်ကစလို့ကိုဗစ်ကာကွယ်ဆေးကိုထိုးနှံပေးနေတာမှာဒီကနေ့အောက်တိုဘာလ26ရက်နေ့ကနေစပြီးအထောက်ထားမရှိသူတွေကိုပါကာကွယ်ဆေးစတင်ထိုးပေးနေပါတယ်။ထိုင်းနိုင်ငံမှာတရားဝင်နေထိုင်ခွင့်အထောက်ထားမရှိတဲ့မြန်မာနိုင်ငံသားတွေကိုပါကိုဗစ်ကာကွယ်ဆေးထိုးနေတာဖြစ်တယ်ဆိုပြီးစေတနာဝန်ထမ်းဖြစ်ဆောင်ရွက်နေသူကိုမန်းမျိုးမင်းကအခုလိုပြောပြပါတယ်
။ဒီနေ့ကနေစပြီးတော့သူကနေ့စဉ်ဆေးထိုးပေးသွားမယ်အနေထားရှိတယ်လေမ
။
ဘာလို့ဒီနေ့မှဆို300လူရောက်300ထိုးပေးတဲ့မြန်မာနိုင်ငံသားတွေလက်မစစ်စစ်စစ်ဒီလိုဆိုရောက်300မနက်ဖြန်ဆွဲရနေရမှာနောက်နေ့နောက်နေ့တွေဆိုလို့ရှိရင်ဆေးထိုးခြင်းနဲ့ဆိုလို့ရှိရင်လက်မစစ်စစ်စစ်မစစ်စစ်မစစ်စစ်မနက်9နာရီမဲဆောက်မြို့ရဲ့ရုံးစွာအဲ့ဒီဆေးထိုးပေးတဲ့ခမရှိတယ်အဲ့ဒီခမမှာပေါ်မယ်ယူဖို့ဖြစ်ပေါ့ဖြစ်ပြီးအိမ်ကျလာပြီးမူလတနိုင်မှာစီးသက်ပြန်ထိုး
ထိုင်းဆိုရရဲ့စရင်ညထိုင်းနိုင်ငံလုံးမှာလူရေ40ရာခိုင်နှုန်းကျော်သာကိုဗစ်ကာကွယ်ဆေးထိုးပြီးတာမို့စီးပွားရေးဆောင်ရှိတဲ့မဲဆောက်မြို့ကိုကိုဗစ်ကင်းစင်အောင်ရော့ကြအောင်အပူတပြင်းလှုပ်ဆောင်နေတဲ့အခြေအနေမှာရှိတယ်လို့လည်းသူကပြောပါတယ်
။ဟောထိုင်းကလည်းကျွန်တော်ဒီအပူတပြင်းလှုပ်ရတဲ့အနေအထားရှိတယ်ဒီမှာဘာလို့ဆိုတော့သူကလည်းမဲဆောက်မြို့မှာသူတို့ကလည်းဒီကိုဗစ်ကျေးဇူးဆုံးမဟုတ်တော့မှကိုဗစ်ရော့နေဝါတဲ့ချိန်လုံရကြရရောင်းရောင်းရင်းဝစားဖို့စီဝိုင်းလူကြီးတို့ပြန်ပြီးတော့အစီအစဉ်တွေထားပြီးရောင်းပြန်ပြီးတော့သူတို့အားထုတ်ရဖို့ရပါတယ်မိုက
်ထိုင်းနိုင်ငံကိုဗစ်တက်တဲ့အလိုင်းအတွင်းရှစ်ပြောင်းလို့သမားတွေကြားအလုံးရင်းနဲ့ကူးစက်မှုများနေတာမဲဆောက်မှာဖြစ်ပါတယ်ပြီးခဲ့တဲ့လတွေကကိုဗစ်ကာကွယ်ဆေးထိုးနိုင်ဖို့မလွယ်ကူခဲ့ပေမဲ့အခုတော့ထိုင်းဆိုရရဲ့အစီအစဉ်နဲ့ရက်ွက်လိုက်ကိုဗစ်ကာကွယ်ဆေးတွေကိုအထောက်ထားမရှိသူဘယ်သူမှဆိုထိုးခွင့်ရလာပါတယ်မဲဆောက်မျိုးနဲ့အုပ်ချုပ်ရေးမှုရုံးမှာအခုအထောက်ထားမဲ့တွေပါထိုးခွင့်ရလာတာဟာကက်ယောဂမပြန့်ပွားရေးကိုဥတည်နေတဲ့လို့လဲကိုမန်းမျိုးမင်းကပြောပြပါတယ
်ဒီယောဂကလည်းဟိုလက်မစစ်မစစ်ဒီယောဂလူရွေးတွေမှာအဲ့ဒါကြောင့်မို့သူတို့အကုန်လုံးထိုးပြရမယ်ဆိုတဲ့အနေထားမျိုးကတော့သူတို့ဆုံးဖြတ်ထားဖို့ရပါတယ
်
သူတို့ဖောက်ဆိုင်ကကြီးရဆေးရလေးမျိုးကြီးရတယ်ဒီလိုပဲရဲ့အက်စကာတီစာရဲ့ဖိုင်ဇာရဲ့နောက်ပြီးတော့စီယိုဖိုင်းရဲ့ဒီလေးမျိုးအခုဒါမဲ့အခုထိုးနေတာတော့စီယိုပဲရဲ့ခုနအက်စကာတီစာရဲ့ဘောနမနော
်အသက်18နှစ်နဲ့အထက်တရားဝင်နေထိုင်ခွင့်ရှိသူတွေရောအထောက်အထားလက်မှတ်မရှိသူတွေကိုပါကိုဗစ်ကာကွယ်ဆေးထိုးပေးနေတာဖြစ်ပါတယ်ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာဒီကနေ့ထိစုစုပေါင်း38,000ကျော်ရှိနေပြီးအတိပြုလူနာတက်ကလည်းနေ့စဉ်တောင်ကနန်းရှိရာကနေထောင်ကနန်းထိရောကြလာနေပါတယ်။ထိုင်းဆိုရာကစက်တင်ဘာလကစပြီးလေးလအတွင်းမှာတနင်္ဂနွေလုံးနဲ့ကိုဗစ်ကာကွယ်ဆေးကိုအပြီးထွန်းနိုင်ဖို့အတွက်ရည်မှန်းထားပါတယ်။ဒါအပြင်2022ခုနှစ်နှစ်ဆန်းကစပြီးမြန်မာပါဝင်အင်ဒီနာချင်းနိုင်ငံတွေကနေဆက်တွေကိုလည်းပြန်ဖွင့်ဖို့ရည်မှန်းထားပါတယ်ရှင်။